ဟုတ်ကဲ့အထူးကဆရာဝန်ကြီးဒေါက်တာတက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာစစ်ပွဲတွေကပိုကျက်ပြက်ပြင်းထန်လာတဲ့အချိန်မှာပဲဒီစစ်မှုမထမ်းမနေရဥပဒေပေါ့နော်ထုတ်ပြန်အပြီးမှာပြည်သူတော်များများပေါ့ဆရာရယ်စိတ်ပိုပြီးတော့ကြီးကြီးမားမားဖြစ်စည်းလာပြီးတော့တချို့လူငယ်တွေဆိုလို့ရှိရင်ဒီစိုးရိမ်ထိတ်လန့်တဲ့အခြေအနေကိုဖြစ်နေတာကိုကြားလို့ဆရာရယ်ဒီအချိန်လေးကိုစိတ်ပိုင်းဆိုင်ရာဘယ်လိုရင်ဆိုင်တင့်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဒီစစ်မှုထမ်းဥပဒေကတော့ကျွန်တော်တို့တနိုင်ငံလုံးမှာရှိတဲ့အလွှာအသီးတွေဟိုလူငယ်တွေကိုအထူးသဖြင့်ပေါ့နော်အဲသက်လက်ပိုင်းတွေလည်းပါနေခဲ့အားလုံးကိုဒီ impact ပေါ့ဒီတော်တော်လေးကိုကြက်ရိုက်သွားတဲ့ကိစ္စကိုဒီနှစ် February လပေါ့မှတ်မှတ်ရရအာနာသိန်းတာ3နှစ်တင်းတင်းပြည့်သွားတဲ့အချိန်မှာထွက်လာတယ်ခင်ဗျာအဲကျတော့ကိုယ့်အလို့ကိုလုံနေတယ်လူငယ်တွေကိုယ့်တလန့်ကိုရှားနေတယ်ကိုယ့်ပညာကိုသင်နေတယ်နိုင်ငံသားဖက်ဆရာရှိတာလဲထွက်တယ်ပြန်ဝင်ရင်လဲဝင်မယ်အဲ့လိုမျိုးတိုးတက်ရတိုးတက်ချောင်းလုံနေတဲ့လူငယ်တွေရဲ့အနာဂတ်ကိုအတင်းကာရောပေါ့နော်စစ်မှုမထမ်းမနေရဆိုတာကိုဥပဒေနဲ့ထုတ်လိုက်တဲ့အခါကျတော့တကယ်ကိုကျွန်တော်တိုင်းပြည်တစ်ခုလုံးကိုဒီပြည်သူပြည်သားတွေအားလုံးကိုလူငယ်တွေရောသူတို့မိဘတွေရောဆွေမျိုးတွေရောမိတ်ဆွေတွေရောဒါတကယ်ကိုအစိုးဘက်ကနေဆက်ရောက်မှုကြီးလို့မြင်တယ်ဆိုတော့အဲ့ဒီကနေစပြီးတော့မှကျွန်တော်လေ့လာကြည့်လိုက်တဲ့အခါကျတော့မိသားစုတော်တော်များများချေမကင်မိလက်မကင်မိဖြစ်ကုန်လေဒီတချို့ဒီလူငယ်လေးတွေရှိတယ်မိဘတွေဆိုရင်ကြောက်လန့်တကြားဆုတ်တရားမရကိုဖြစ်ကုန်တယ်ဆိုအမှန်ကတော့ဗျာဒီလိုဥပဒေကကျွန်တော်တိုင်းတစ်ပါးကနေကျူးကျော်လာတဲ့အချိန်မှာကိုယ်နိုင်ငံကိုကာကွယ်ဖို့အားတက်ပြီးရောပြည်သူပြည်သားတွေကဝင်ရမယ်အချိန်မျိုးမှာလောက်ရတယ်ဥပဒေမျိုးဖြစ်ပြီးမယ်အခုကတော့ကိုယ့်ပြည်တွင်းထဲမှာကိုယ့်လူတွေကိုကိုပြန်ပြီးတော့ဒုက္ခပေးရမယ်အလုပ်ကိုမလုတ်ချင်တဲ့အလုပ်ကိုလုံးဝမလုတ်ချင်တဲ့အလုပ်ကိုအသက်နဲ့ရင်းပြီးတော့ဝင်လို့ရမယ်ဆိုတော့တကယ်ကိုအကုန်လုံးအချက်တွေ့သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့ဟိုဘလောက်ထိကြီးကြီးမားမားစိုးရိမ်ထိတ်လန့်မှုကဖြစ်နိုင်လဲဆရာကြီ
းအဲ့ဒါကတော့ကျွန်တော်တို့အခုဟို panic အချိန်ပဲကွာ panic ဆိုတော့တကယ်ကိုစောက်တီရမရဒီတောကတွေငယ်ရိတ်တက်တဲ့အချိန်ပဲပြီးရင်လဲပိုဆိုးမလားဆိုတာလူတွေကတွေးပူနေကြတာပေါ့ဆိုတော့အဲ့ဒီမှာလူတွေကစပြီးတော့စဉ်းစားရတာကတကယ်လို့တားလေတမီလေစစ်သေးဝင်သွားရင်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ research စကားနဲ့ပြောရရင်တော့ likelihood ပေါ့ဖြစ်နိုင်ခြေတွေကတော့နှမျိုးရှိတယ်ကပထမတစ်မျိုးကစစ်တန်းံပေးလိုက်ပြီးတော့မှရှေ့တန်းကိုပို့လိုက်ရင်တော့ဒါမိဘတွေစဉ်းစားတာเนาะကလေးတွေစဉ်းစားတာကိုကျွန်တော်ကစဉ်းစားကြည့်တာအဲ့မှာအညာရပြီးတော့ဒုက္ခတာလည်းဖြစ်သွားနိုင်တယ်တိုက်ပွဲကြတဲ့အထက်လည်းပါသွားနိုင်တယ်ဆိုတော့ clear and present danger ဆိုတာရှင်းရှင်းလင်းလင်းနဲ့အခုအချိန်မှာဖြစ်နေတဲ့အန္တရာယ်ကြီးပဲလို့
လက်တလောအန္တရာယ်ကြီးပါဆရာနော
်မှန်တယ်ခင်ဗျာဒါကြောင့်မို့လို့လူတွေကစိုးရိမ်ပူပန်နေတာက human reaction နဲ့မကဘူးလက်ရှိအခြေအနေဖြစ်တယ်လို့ကျွန်တော်မြင်တော့အဲ့ဒါကနံပါတ်1နံပါတ်2ကကံကောင်းလို့များကိုကအဲ့ထဲပါမသွားဘူးဆိုရင်တောင်မှအကုသို့အလုပ်တွေလုပ်ရမယ့်အလုပ်ကြီးဆိုတာကိုချက်ချင်းမြင်တယ်ဗျာဥပမာဒီကလေးတွေကိုအညာဒေသများအိမ်ကြီးပေါင်းတသိန်းနီးပါးဗျာ9000 8000မီးရှို့ခံရတဲ့နေရာအဲ့ဒီမှာဒီကလေးတွေကကိုမလုပ်ချင်တဲ့အလုပ်တွေရွာတွေမီးရှို့ရမယ်ရရဆက်ဆက်ဆိုတော့အကဲကိုတော်တော်ကိုကြောက်စရာကောင်းတဲ့အလုပ်မျိုးကိုဝင်လုပ်ရမယ်ဆိုတော့ကျွန်တော်ကိုကျင်းစားပါတယ်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအလားလားအတွေ့အကြုံမျိုးပေါ့နော်အရင်ကြုံခဲ့ဖြစ်ခဲ့မှုတဲ့အနေအထားမျိုးကအခုအနေအထားကိုရှင်းသွားအောင်ဆရာရှိခဲ့လား
နိုင်ငံတကာမှာတော့အင်အားကြီးနှစ်နိုင်ငံပထမဆုံးခေါင်းတွေရောက်လာတာကရုရှားမှာအဲ့လိုပဲလူငယ်တွေကိုဒီ compulsory ပေါ့နော်မဝင်မနေရစစ်မှုထမ်းခိုင်းတာကျွန်တော်တို့အခုဥပဒေလိုပဲဆိုတော့အဲ့ဒီမှာရုရှားမှာရာဇဝင်ပြန်ချိလိုက်ပြန်အာဖဂန်မှာလည်းတပေါင်းခွဲလောက်တည်သွားတယ်ရုရှားစစ်သားတွေနောက်ပြီးတော့အခုဆိုရင်ကျွန်တော်တို့ယူကရိန်းမှာအများကြီးတည်တော့အတင်းကိုသူတို့ကခြေတောင်းကလေးတွေပို့တော့ရုရှားကလေးတွေကထွက်ပြေးနေတယ်ရှောင်နေတယ်ဒုတိယကတော့ကျွန်တော်တို့ငယ်ငယ်တုန်းကအမေရိကပေါ့ဗီယက်နမ်ဝါမှာကျွန်တော်မှတ်မိကက်ဆက်ကလေးမိုဟာမက်အလီယာစစ်မှုမထမ်းကျင်တော့ထောင်ထဲဝင်သွားတယ်ဆိုတော့အဲ့ဒီခစ်တုံးကဆန္ဒပြတာကြီးလေအမေရိကမှာအများကြီးဖြစ်တယ်ဗျ
ဟုတ်ကဲ့နောက်ဒီအမေရိကန်နဲ့နေဆက်ပါနေဆက်တဲ့ကနေဒါဘက်ကိုလည်းထွက်ပြေးအဖွဲခံခဲ့ကြပါသေးတယ်ဆရာ
ဟုတ်ကဲ့အဲ့ဒီတုံးကဒီဗီယက်နမ်ဝါမှာအမေရိကအစိုးရအတင်းလွတ်လိုက်လို့အလောက်လောက်ဆုံးပါသွားတယ်ထင်လဲအမေရိကန်စစ်သား9,000-9,000လောက်ကျသွားတယ်ဆိုတော့အစိုးရတွေကအတင်းစစ်သားဆွဲတင်လို့ညွတ်တလူလူရှိတဲ့လူငယ်လေးတွေအသက်စတေးရတာက ကပားရဲ့ example
ဟုတ်ကဲ့ဗျာဒီပါစစ်ကို
မှန်ပါတယ်ခင်ဗျာနောက်ပမာရဲ့ example လေးကျွန်တော်တင်ပြကြည့်စင်းဂျပန်ခေတ်မှာဒီဂျပန်ဖက်စစ်စစ်တပ်ကကျွန်တော်တို့တန်ဖြူစရက်မှာယူရီးယားနဲ့ပမာနဲ့ကိုမီတာလန်ဖောက်တော့ချွေးတက်ဆွဲတာဗျာ9000ကျော်လောက်ကိုအတင်းဆွဲသွားတာဗမာတပြည်လုံးလိုက်ဆွဲပြီးတော့နေဆက်ကိုပို့လိုက်တော့ပြန်လမ်းမရှိပဲခုမှငှက်ပြားလို့ဝန်းလျှောလို့အစာချုပ်တဲ့ပြီးတော့အများကြီးဗမာတွေတောင်းပေါင်းများစွာတည်သွားတယ်အဲ့ဒီမှာနော်ဆိုတော့ဒီတစ်ခါတော့ကို့အသက်ပါကိုမလုပ်ချင်တဲ့ကိစ္စတွေစတိရမယ်ဆိုတော့လက်ရှိချိန်ကအလွှာအားလုံးမှာထိတယ်ယောက်ျားလေးမိန်းကလေးတွေလူငယ်တွေအကုန်လုံးထိတယ်ဂျင်ဆက်တွေကိုဥတီပြီးတော့တိုက်ခိုက်တယ်ဆိုတော့ကျွန်တော်တို့ဗမာပြည်ကလူငယ်တွေကချက်ချင်းနဲ့ချက်ကလေးတွေလို့ဒီလက်ခုတ်တရားရည်လို့စစ်အစိုးရရဲ့လှုပ်ချင်တာလှုပ်သမျှကိုခံရမဲ့ဘဝရောက်နေတော့ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော့ဖြည့်တွေတော့ဖြစ်လေရှိတဲ့စိတ်ပိုင်းဆိုင်ရာဒီစိုးရိမ်ထိတ်လန့်မှုကြီးဖြစ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့စိတ်ပညာအရာရောစိတ်ပိုင်းဆိုင်ရာစက်မယ်ရှူတောင်းအရာပေါ့နော်ဘလို့သက်သက်မမတ်ပြဿနာမျိုးတွေကိုကျင့်ဝါနိုင်တယ
်မှန်ပါတယ်ခင်ဗျာစိတ်ပိုင်း mental health ကနေစစ်ဆေးမိတော့ပထမဆုံးကတော့ကျွန်တော်တို့ threat and traps လား threats လားချင်းချောင်းမှုခံရတယ်ဒုတိယကတော့ trap ဖြစ်နေတာဗမာပြည်ထဲမှာကိုယ်ပိတ်မိတယ်အဲ့ကျတော့ထွက်ပြေးမယ်ဆိုရင်လေကားပေါ်ကဆွဲချမလားမသိလေစိတ်ကလည်းပိတ်ပန်းမလားမသိဆိုတော့တော်တော်လေးကိုအဲ့ဒီချင်းချောင်းပိတ်ခံနေရတဲ့ဟာစိတ်ကြမ်းမှရေး point of view ရချည်ရအလွန်ဆိုးရွားတယ်အလွန်ကြောက်စရာကောင်းတယ်အဲ့ဒါနံပါတ်1နံပါတ်2က society and distress ပြကျွန်တော်တို့ society မှာဖြစ်သွားတယ် trauma ကြီ
းလူအတိုင်းဝိုင်းကြီးတစ်ခုလုံးမှာဖြစ်တဲ့ကြီးမာတဲ့စိတ်တန်ရပါဆရာနော
်မှန်ပါတယ်ခင်ဗျလူအတိုင်းဝိုင်းမှာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးဒီစိတ်တန်ရကြီးကိုဘယ်လိုပိုင်းခြားဂရင်ပြတင်တာကိုရှေ့ဘက်မှာဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ